2018 ခုနှစ်ကုန်ဆုံးလို့2019ခုနှစ်ကိုကူးပြောင်းတော့မယ့်အခါသမယမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကကမ္ဘာသူကမ္ဘာသားအားလုံးအတွက်နှစ်သစ်ကူးနှုတ်ခွန်းဆက်သလိုက်ပါတယ
် Dear fellow citizens of the world, I wish you a happy, peaceful and prosperous new year.Last New Year, I issued the Revelers.
Lisa Abado, Kabadu, Kabada, Abano Kamia, Nitima, Jamma, Ninjan, Chanda, Joamu, Bone, Kanyan, and Yabazilu, General Sumugon, Tonle Bade, Mani Nitiku, Chenonga, General Biogare, Yebo, Tri Pijaha, Kaneti, Tishini, Rompipare, Kuchinha, Lu Amya, Pia, Dress, Soy, and Pubamudi, Ne, Piwan, Nere, a Chain Pitlu, Genodo, Kabaji Hale, Kanae, Shimishi, Surago, Santa, Kaniare, a Chain Piparello, a Dunya Mujoga, Asachi, Bi, Pioja Garaba.ဒါပြင်ပထဝီနိုင်ငံရဲ့အနေအထားအရကွဲပြားမှုတွေဟာလည်းပိုပြီးနှက်ဆိုင်လာတာကြောင့်ပဋိပက္ခတွေကိုဖြည့်ရှင်းမှုပိုပြီးခက်ခဲလာနေတဲ့အကြောင်းလူတွေဟာလုံခြုံစိတ်ချမှုနဲ့အကာအကွယ်ရနိုင်မှုအတွက်မကြုံမှုတဲ့အခြေအတ်နဲ့နေရဆွန့်ခွာထွက်ပြေးနေကြတာကြောင့်စိတ်အချမ်းသာမတူညီမှုပိုကြီးထွားလာနေတာကြောင့်လူတချို့ကပဲချမ်းသာကြောဝနေတဲ့ကိစ္စအပေါ်လူတွေကမေးခွန်းထုတ်နေကြကြောင်းတင်းကျပ်မခံနိုင်တဲ့စိတ်ဓာတ်တွေပုံများလာသလိုယုံကြည်မှုဟာလည်းကျဆင်းလာနေကြောင်းဥရယာတီပြောင်းလဲမှုဟာအလင်းအမြန်ဆုံးနည်းနဲ့ဖြစ်ပေါ်နေတာကြောင့်အဲ့ဒါကိုကုစားနိုင်ဖို့အားလုံးကဝိုင်းဝန်းလှုပ်ဆောင်ကြဖို့လိုအပ်ကြောင်းအတွင်းရေးမှူးချုပ်ကသူ့ရဲ့နေသိကူတုံလွာထဲမှာထည့်သွင်းပြောဆိုထားပါတယ်။ကမ္ဘာတဝန်းဖြစ်ပျက်နေတဲ့စစ်မဲ့ပဋိပက္ခတွေအကြောင်းနဲ့အဲ့ဒီပြဿနာတွေပြည်လည်ရေးအတွက်ကုလသမဂ္ဂဥဆောင်လုပ်ကိုင်နေတဲ့အကြောင်းတွေကိုထည့်သွင်းပြောကြားထားတဲ့အပြင်ကောင်းတဲ့ဘက်မှာဆိုရင်လည်းကုလသမဂ္ဂရဲ့ရည်ရှိတည်တံ့တဲ့ဖွံ့ဖြိုးရေးစီမံကိန်းကိုအကောင့်ထည့်ဖော်နိုင်ရေးအတွက်အများစုကအသုံခွန်ဆက်စူးစမ်းနေကြပြီဖြစ်ကြောင်းနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုရှိလာရင်ကမ္ဘာကြီးဟာအောင်ပွဲခံနိုင်မှာဖြစ်ကြောင်းပြောကြားလိုက်ပြီး2019ခုနှစ်နှစ်သစ်မှာကုလသမဂ္ဂအနေနဲ့ပဋိပက္ခတွေကိုဥဆောင်ဖြစ်ရှင်းတော့မှာဖြစ်ကြောင်းကတိပြုပြောဆိုထားပါတယ်